ထိုင်းနိုင်ငံမှာတော့တောင်ပိုင်းပြည်နယ်ခုနှစ်ခုမှာမိုးကြီးပြီးတောင်ကျရေလည်းကြီးလာတာကြောင့်အနည်းဆုံး9ဦးထိသေဆုံးခဲ့ပါတယ်။ဒီသေဆုံးမှုအလုံးကတော့နှကောင်းစီထမရပြည်နယ်မှာဖြစ်ခဲ့တာလို့ထိုင်းရာရှိတွေကမနေ့ကထုတ်ပြောထားပါတယ်။ကျွမ်းမြေတရားသတင်းတွေထဲမှာလည်းဆေးရုံဝန်ထမ်းတွေအနေနဲ့ရေးပေါ်ကုသဆောင်ပြင်ပမှာသဲအိတ်တွေပုံပြီးလမ်းမပေါ်ကရေတွေဆေးရုံထဲဝင်မလာအောင်တားဆီးနေကြပါတယ်။အခြားပုံတွေထဲမှာလည်းပေါင်လောက်ထိမြုပ်တဲ့ရေတွေနဲ့မော်တော်ဆိုက်ကယ်တွေကိုတွန်းသွားနေကြချိန်မှာသံဃာတော်တွေပါဝင်ဒီပြည်နယ်ကလူတချို့လဲဈေးပိုင်းတွင်ဆီလော်သွားပြီးခလီးတွေကလည်းရေထဲမှာဆော့နေကြပါတယ်။တကယ်တော့ဒီတောင်ကျရေကြီးမှုကပြီးခဲ့တဲ့တစ်ပတ်ထဲကစဖြစ်ခဲ့ပြီးမနေ့ကစသက်သာလာတယ်လို့ပြည်ရေးဝန်ကြီးဌာနကထုတ်ပြန်ထားတာဒီတောင်ပိုင်းပြည်နယ်ခုနှစ်ခုကအိမ်ကြောင်စုပေါင်း 25,500 ကျော်ထိခိုက်ခံခဲ့ရတယ်လို့ဆိုပါတယ်။တကယ်တော့အခုရေကြီးတယ်ခင်ရတဲ့ဒေတာကကဘာပေါ်ကိုအထူးရာဘာတင်ပို့နေတဲ့ခိုင်းရာဘာဆိုင်ဒေတာလည်းဖြစ်ပါတယ်။ဒီလိုချိန်မှာထိုင်းနိုင်ငံရာဘာဆိုင်ရာအုပ်ချုပ်မှုအဖွဲ့ကလည်းရာဘာပေ20ထက်ပိုပြီးဖြည့်ဆည်းခံရတဲ့မြန်မာပြည်ကိုရောက်ချင်းအမေရိကန်ဒေါ်လာ100နီးပါးရှိတဲ့ဘတ်ငွေ3000ပေးသွားမယ်လို့မနေ့ကထုတ်ပြန်ခဲ့ပါတယ်။